မြန်မာနိုင်ငံမြောက်ဖြားကကချင်ပြည်နယ်မှာကြောက်စင်းထုဖော်ရေးလုပ်ငန်းတွေကရရှိတဲ့တန်ဖိုးငွေဟာ2014ခုနှစ်အတွင်းမှာအမေရိကန်ဒေါ်လာ38ဘီလီယံအထိရှိနိုင်တယ်လို့အင်္ဂလန်နိုင်ငံအခြေစိုက် Global Witness ဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလကအစိုးရကစာထုတ်ပြန်ထားပါတယ်။အဲ့ဒီကြောက်စင်းထုဖော်ထုတ်လုပ်တဲ့လုပ်ငန်းကိုဝါပြည်သွေးစည်ညီညွတ်ရေးအဖွဲ့ UWSA UWSB အဖွဲ့ကိုငွေကြေးထောက်ပံ့နေသူဘင်းဘီယင်ဝေလျှောက်ခံကအဓိကချုပ်ကန့်နေတာဖြစ်တယ်လို့ Global Witness ဖွဲ့ကပြောပါတယ်။ဝေရှောက်ခံဟာအမေရိကန်အစိုးရကဒေါ်လာ200,000စုချင်းငွေထုတ်ခံထားရတဲ့ဘိန်းရာစာတူးလည်းဖြစ်ပြီးဝါပြည်သွေးစည်ညီညွတ်ရေးတက်မတော် UWSA ကိုဗန်နာရေးထောက်ပံ့နေသူတူးလည်းဖြစ်တယ်လို့ Global Witness ဖွဲ့ကဒီနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့2000ပြည့်နှစ်မှာအမေရိကန်အစိုးရရဲ့အရေးယူပိတ်ဆို့မှုကြောင့်ဝေရှောက်ခံဟာသူ့ရဲ့ကြောက်စင်းလုပ်ငန်းကိုလျှို့ဝှက်လုဆောင်ပေးမယ်ကုမ္ပဏီ5ခုလောက်ကိုထူထောင်ခဲ့တယ်လို့သိရပါတယ်။ဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလုတ်ကကချင်ပြည်နယ်ကကြောက်စင်းလုပ်ငန်းတွေမှာဝါပြည်သွေးစည်ညီညွတ်ရေးအဖွဲ့UWSB ကကုမ္ပဏီတွေဖွင့်ပြီးလုပ်ကင်နေတာတွေရှိပေမဲ့ဝေရှောက်ခံရဲ့ပါဝင်ပတ်သက်မှုကိုတော့မသိဘူးလို့ပြောပါတယ
်ကျွန်တော်ကကြားတာတော့ဟို UWSA ရဲ့ဘက်ကလုပ်တာတော့ရှိတယ်အဲ့ဒီကျောက်ဆင်းလုပ်ဘက်မှာကျောက်ကွယ်မှာလေဟိုကဥပဝေရှောက်ခံတော့ပါမပါအဲ့ဒါတော့ကျွန်တော်လည်းမသိဘူးဟုတ်ကဲ့သူလုပ်ပါတယ်အဲ့ဒီပါဖွဲ့ရလုပ်ပါတယ
်အချင်းပြည်နယ်ဖားကန့်မြို့ကျောက်ဆင်းတွင်မှာပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကမြေစာပုံပြိုချခဲ့ပြီးလူပေါင်းရာကျော်တည်ဆုံးခဲ့ရတဲ့ဖြစ်ပွားမှုမှာဝေရှောက်ခံရဲ့လက်ခွဲကျောက်ဆင်းကုမ္ပဏီတစ်ခုဖြစ်တဲ့ရတနာရောင်ကြီးကုမ္ပဏီရဲ့မြေစာပုံလည်းပါဝင်တယ်လို့ Global Witness ဖွဲ့ကပြောပါတယ်။ကချင်ပြည်နယ်စီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကမြို့သားလွတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နှံကမြေစာပုံပြိုချလို့လူရာနဲ့ချီတည်ဆုံးခဲ့ရတဲ့အဖြစ်မျိုးမဖြစ်ဖို့အရေးကြီးအဆိုကိုပြီးခဲ့တဲ့ရက်ပိုင်းကမြို့သားလွတ်တော်မှာတင်သွင်းခဲ့ပါတယ်။ဦးခတ်ထိန်နှံကနောက်မှဒီလိုအဖြစ်ဆိုးမျိုးနောက်ထပ်မကြုံရအောင်လက်တွေ့အောက်ခြေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ကိုက်ညီတဲ့ဥပဒေတွေချမှတ်ပြဋ္ဌာန်းတင်တယ်လို့ပြောပါတယ်
။အောက်ခြေမှာအမှန်တကယ်ဖြစ်ပျက်နေတာကိုလက်တွေ့ဆောင်ရွက်တင်တယ်လို့ဥပဒေတွေကတော့သူဟာနဲ့သူရှိတဲ့နိုင်ငံတကာမှာလက်မှတ်ပါဝင်ထိုးရတဲ့ဟာသူဟာနဲ့သူရှိတယ်ဒါပေမဲ့ပကတိဖြစ်ဖြစ်နေတဲ့အောက်ခြေရဲ့အခြေအနေကိုလက်တွေ့ကျွန်တော်တို့ဥပဒေအတိုင်းဒါချုပ်တွေအတိုင်းဆောင်ရွက်ဖို့အဲ့ဒါပဲအဓိကတော့အဲ့ဒါပဲ
ဒါအပြင်ကြောက်စင်းထုဖော်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရတာတွေရှိတယ်လို့လက်ရှိ2015ခုနှစ်တနှစ်ထဲမှာပဲမြေစာပုံပြိုကျတာအကျိတ်40နီးပါးလောက်ရှိနေပြီလို့ပြောပါတယ်ဝေရှောက်ခံနဲ့ပတ်သက်ပြီးဝါအဖွဲ့ကိုငွေကြေးထောက်ပံ့တာဘင်းအယောင်ဝယ်ပြုလုပ်တာစတဲ့အကြောင်းအရာတွေကိုသိချမသိဘူးလို့ဥက္ကဋ္ဌထိန်နံကပြောပါတယ်2014ခုနှစ်မှာကျောက်စင်းကရရှိတဲ့ငွေအမေရိကန်ဒေါ်လာ38ဘီလီယံဟာ Global Witness ဖွဲ့ကတရုတ်နိုင်ငံရဲ့သွင်းကုန်အချက်အလက်တွေတထုတွင်းဝန်ကြီးဌာနမြန်မာကြောင်းမြတ်လုပ်ငန်းကဝင်ငွေအချက်အလက်တွေအပေါ်မှာသာမူတည်တွက်ချက်ထားတာဖြစ်ပြီးနိုင်ငံတော်ကိုအခွင့်မဆောင်ပဲတရားမဝင်ရောင်းချမှုတွေဟာဒေါ်လာတန်းရာနဲ့ချီပြီးရှိနိုင်တယ်လို့သိရပါတယ်။အချင်းပြည်နယ်ဖားကန့်ဒေသကထွက်တဲ့ကြောက်စင်းကိုဝယ်ယူတဲ့နိုင်ငံတွေကတော့တရုတ်နိုင်ငံနဲ့ဟောင်ကောင်တို့ဖြစ်ပြီးဝေရှောက်ခံဟာအဲ့ဒီနိုင်ငံကစီးပွားရေးသမားတွေနဲ့ဆက်ဆံမှုရှိတယ်လို့သူ့ရဲ့အတွင်းလူတွေဟာအမေရိကန်နိုင်ငံကဆယ်ရန်နေရာရောင်းဝယ်တဲ့ကုမ္ပဏီတစ်ခုနဲ့နှီးကပ်တဲ့ဆက်ဆံရေးရှိတယ်လို့ Global Witness ဖွဲ့ကပြောပါတယ်။UWSA ဝါအဖွဲ့ဟာပြီးခဲ့တဲ့1990ခုနှစ်စစ်စိုးရလက်ထက်မှာငင်းငယ်ရယူခဲ့တဲ့အဖွဲ့တွေကအစောဆုံးအဖွဲ့တစ်ခုဖြစ်ပြီးတော့ထိုင်းမြန်မာနယ်စပ်ကမန်ယွန်းဒေသမှာဘိန်းစိုက်ပျိုးထုတ်လုပ်ခဲ့တယ်လို့သိရပါတယ်။ဒါအပြင်ဘိန်းထုတ်လုပ်တဲ့လုပ်ငန်းတစ်ခုသာမကပဲကြောက်စဲလုပ်ငန်းအပြင်ပြည်တွင်းကစီးပွားရေးလုပ်ငန်းတော်တော်များများမှာ UWSA ဝါအဖွဲ့ကဝေရှောက်ခံရဲ့စီးပွားရေးလုပ်ငန်းတွေရှိတယ်လို့တရုတ်မြန်မာနယ်စပ်မှာနေထိုင်ခဲ့တဲ့စီးရဲနိုင်ငံရေးလေ့လာသူဦးတန်းစိုးနိုင်ကပြောပါတယ်။
အများကြီးကြောက်စဲလုပ်ငန်းဆိုတော့ပြောရရင်အကြီးဆုံးစီးပွားရေးဆက်မှုစီးပွားရေးလုပ်ငန်း industry ကဒီဟာပဲပုံပန်းပဲဒါပေမဲ့သူကဟိုဖားကမှလည်းလုပ်ခဲ့မိုက်ရှူမှလည်းလုပ်ခဲ့အဲမုတ်ကုတ်မှလည်းရှိတယ်အကုန်လုံးဟိုခင်ကျော်ကအဲညီငယ်လေးဖွဲ့ပြီးပြီးတဲ့အချိန်မှသူတို့လုပ်ကြတာသူတို့ကပို့ထူးကြတာတော့အဲဒီမန်ယွန်းဘက်မှာမန်ယွန်းခေါ်မန်ယွန်းမှာသူတို့ကတော့ဟိုဝါ9000လောက်ကိုရွှေ့ပြီးတော့အဲဒီမှာဘိန်းထုတ်လို့ရေးကတော့သူရဲ့ထူးကြတဲ့အခွင့်အရေးပဲ
ကချင်ပြည်နယ်ကကြောက်စင်းထုတ်လုပ်မှုကိုထိန်းချုပ်ထားတဲ့အဖွဲ့အစည်းအမျိုးအစား၄မျိုးရှိပြီးအဲ့ဒါတွေကအစိုးရစီကတရားဝင်လိုင်စင်ရထားတဲ့ကုမ္ပဏီကြီးတွေတက်မတော်ပိုင်းမြမစီဝိုင်ဥပိုင်လီမိတက်ထူအေရှာဝေါ်ကမ်ဘောဇာစတဲ့ကုမ္ပဏီတွေနဲ့အပြစ်ကရက်စဲထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ကုမ္ပဏီတွေဖြစ်တယ်လို့သိရပါတယ်။မြမတရုတ်ပိုင်လိုင်းစောင့်ကြည့်ရေးကုမ္ပဏီကညှိနှိုင်းရေးမှူးဦးရဲသိန်းဦးကကချင်ပြည်နယ်ကကြောက်စင်းထုတ်ဖော်တဲ့ကုမ္ပဏီတွေဟာဥပဒေစည်းမျဉ်းတွေအတိုင်းမလို့ပဲထုတ်ဖော်လုပ်ကိုင်နေကြတာကြောင့်နိုင်ငံတော်အတွက်အခွင့်ဘဏ္ဍာတွေများစွာဆုံးရှုံးရသလိုမြေချောင်းတွေတိမ်ကောတဲ့ပြဿနာတွေကိုလည်းကြုံတွေ့နေရပြီလို့ပြောပါတယ်။အဲ
့တော့ဥပဒေရအောင်မှာမရှိတဲ့ကြောင့်မလို့ကြောင်းနေတယ်လို့ကြောင်းဝယ်နေတယ်လို့ကြောင်းနေတယ်လို့ကြောင်းပြင်းတယ်လို့သူနေတဲ့အခြေအနေအောင်မှာနိုင်ငံတော်ကအများကြီးဆုံးရှုံးပါတယ်။ဘောပတ်ဝန်ကျင်နဲ့ပတ်သက်လို့ရှိရင်အဲ့မှာရှိတဲ့တောင်တွေကလည်းစအတူတွေကလည်းပြီးတော့ကုကူးဆောင်လို့ဟာမျိုးတွေက
ထောင်ပြတော့လာဖြစ်တယ်အဲ့ဒီကနေပြီးဆက်တယ်နောက်ဆက်တဲ့အင်ပါကဒီစင်းကြီးကြီးကအင်မတန်မှခေါ်လာတာဟာအခြေအနေအဓိကပဲကြောင်သိရဲ့အဓိကတန်းတဲ့မျိုးခံစားအဲ့ဒီပုဂ္ဂိုလ်ကစင်းကြီးဦးဦးထောင်ရနေပြီးနောက်ဆက်တော့စင်းကြီးမြစ်တဲ့အောင်ခံစားနေရတဲ့ပြည်သူမှုတွေလေ
ကြောင်စင်းရင်းလုပ်ငန်းဟာထွက်တဲ့ဒေသအတွက်အကျိုးမြတ်ဆိုတာမရှိပဲအကျိုးရှိနေသူတွေကတော့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုစန့်ကျင်သူတွေကသာများနေပြီးလက်ရှိဒေသတွင်းကစစ်ပွဲတွေဟာလည်းအဲ့ဒီကြောင်စင်းရင်းကိုအခြေခံပြီးဖြစ်တဲ့စစ်ပွဲတွေသာဖြစ်တယ်လို့အဖွဲ့ရဲ့အစီအစဉ်ကစားမှာပါရှိပါတယ်ခင်ဗျာ